ထူးခြားဆုံးဤပညာသတင်းကြားပေးပြီလားကိုသားမျိုးဒိဋ္ဌိရဲ့ဤပညာလုပ်ငန်းကြီး၃ခုပူးပေါင်းလိုက်တဲ့သတင်းလေ
း Google ရဲ့ Amazon ရဲ့ Apple ရဲ့ပေါင်းပြီးတော့ Smart Home ဤပညာဆန်သတ်မှတ်မယ်ဆိုတဲ့သတင်းလာမှသိမယ်မို့
ဟုတ်တယ်ကိုသားမျိုးရဲ့အိမ်မမှာတကားတော့ဖွင့်တာမိအဖွင့်ပိတ်လောက်တာကနေပြီးတော့အဝေးချော်ဆက်လဲတဲ့အထိဆက်ပစ္စည်းတွေကို smart home စနစ်နဲ့ချိတ်ဆက်ပြီးတော့ပါဇက်ကနေအမိန်ပေးလောက်ခိုင်းနေကြတဲ့အခါမှာစနစ်တွေကွဲမနေအောင်လို့အပြိုင်ကုမ္ပဏီ၃ခုပေါင်းပြီးတော့မှဆန်စနစ်တတ်မှတ်ကြတော့မှလေဒီဇင်ဘာ18ရက်နေ့ကကြေညာတာပါဒီကြေညာချက်အရဆိုလို့ရှိရင် smart home ဆက်သွယ်ရေးစနစ်တွေက2020ခုနှစ်အတွက်ထူးခြားတဲ့ဤပညာတွေတစ်ခုဖြစ်လာမှသိကြရတဲ့ရှင့်
မစမမပြောသလိုပဲအခုဆိုလို့ရှိရင်အင်းအတော်များများမှာကအတန်နဲ့ခိုင်းလို့ရတဲ့ smart home စနစ်တွေတော်လေးတုံးလာကြတယ်ကျွန်တော်တို့မှအိမ်မှာဒီအမေဇုန်ရဲ့အကူဆက်ရှိတော့မိုးလေဝသတို့ဒရင်းတို့ကိုကိုသိကျင်တဲ့အချိန်မှာအလက်ဇာကြီးဒီနေ့မိုးလေဝသဘယ်လိုရှိမလဲပြောပါအောင်ဆိုပြီးတော့လှမ်းလို့မေးလို့ရှိရင်အလက်ဇာကဒီအင်တာနက်ထဲကနေပြီးတော့နောက်ဆုံးအခြေအနေကိုရှာပြီးတော့အတန်နဲ့တချင်းပြန်ပြောပါတယ်ဒရင်းဆိုရင်လည်းအဲ့လိုပဲကိုသိကျင်တဲ့အချိန်သူ့ကိုပြောခိုင်းလို့ရှိရင်အဲ့ဒီအချိန်မှာနောက်ဆုံးဖြစ်နေတဲ့ဒရင်းတွေကိုသိရပါတယ်နောက်တချင်းနားထောင်ကြည့်ရင်လည်းအဆင်ပြေတယ်ကိုနားထောင်ကျင်တဲ့တချင်းကိုဖွင့်ပြီးပါအောင်လို့သူ့ကိုလှမ်းပြီးတော့ခိုင်းလိုက်ရုံပဲတချင်းခွေရှိစရာမလိုဘူးတချင်းဖွင့်ဆက်တက်တက်ရှိစရာမလိုတော့ဘူးလေ
ကိုသားမျိုးက Amazon Echo ဆက်သုံးတော့သူ့ရဲ့ Virtual Assistant ဆက်ရုံမှာ Alexa နဲ့အဆင်ပြေနေတာပေါ့အဲ့လိုပဲ Google ရဲ့ Home ဆက်သုံးကြတယ်ဆိုရင်လည်း Hey Google လို့စကားကိုစပြီးတော့သူ့ရဲ့ဆက်ရုံမှာကိုလှမ်းခိုင်းလို့ရတယ် Apple ရဲ့ HomePod ဆက်သုံးကြတဲ့သူတွေဆိုရင်လည်း Hey Siri လို့ခေါ်ပြီးတော့အမိန့်ပေးလိုက်ရုံပဲနောက်အင်တကားစနစ်တို့မိခလုတ်စနစ်တို့အပူအေးချိန်တဲ့စနစ်တို့နဲ့အဲ့ဒီဆက်တွေကိုချိတ်ဆက်ထားရဲဆိုတော့တကားဖွင့်လိုက်ပါအောင်မီးဖွင့်လိုက်ပါအောင်အပူချိန်ရှော့လိုက်ပါအောင်ဆိုတာမျိုးတွေပါကို့အတန်နဲ့လုပ်ခိုင်းလို့ရတော့တော်တော်အဆင်ပြေတယ်ရှင့
်အဆင်ပြေတာတခုကကို့အိမ်မှာတုံးတဲ့အဲ့ဒီ smart home ဆက်ရဲ့စနစ်ကချိတ်ဆက်ခြင်းနဲ့ပစ္စည်းတွေရဲ့စနစ်တွေနဲ့ကန့်မကန့်ဆိုတာကိုထည့်တွေ့ရတဲ့အချက်ပြတော်အိမ်မှာဆိုရှင် Amazon Echo ဆက်သုံးတော့ smart မီးလုံးတို့ smart တင်တော့လို့တက်မယ်ဆိုရင် Echo ဆက်နဲ့အဆင်ပြေပါမလားဆိုတာကိုအရင်ကြည့်နေရတယ်
Google Home ဆက်သုံးတဲ့သူတွေဆိုရင်လည်းသူတို့ရဲ့ Home စနစ်နဲ့ kait ပါမလားကြည့်ရတယ်။ Apple ရဲ့ HomePod စနစ်သုံးသူတွေဆိုလို့ရှိရင်လည်း HomeKit စနစ်နဲ့တွဲပြီးချိတ်ဆက်သုံးလို့ရမယ်ဆက်မျိုးရှားနေရတယ်။အဲဒါကြောင့်မလို့အခုဒီကုမ္ပဏီကြီး၃ခုပေါင်းပြီးတော့အားလုံးစတဲ့ခုရဲနဲ့ချိတ်ဆက်ထားတဲ့စနစ်ကိုလုပ်ကြတော့မှာ
။ပြောရမယ်ဆိုရင် Amazon, Google နဲ့ Apple ဆိုတာ Smart Assistant တွေနဲ့ Smart Assistant ဤပညာပိုင်းမှာအကြီးအကျယ်ပြန်ဆိုင်ခဲ့ကြတဲ့ကုမ္ပဏီကြီး၃ခုပြ။သူတို့ရဲ့ Smart Home စက်တွေကိုသူ့ထက်ငါအပြန်ရောင်းရအောင်လို့ကြိုးစားခဲ့ကြတာ။အခုတော့ပေါင်းပြီးတော့ connected home over ip ဆိုပြီးတော့ smart ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားကျိုးမဲ့ဆက်သွယ်ချိတ်ဆက်တဲ့စံသစ်ကိုသတ်မှတ်ကြတော့မှာ
Amazon ရဲ့ Apple ရဲ့ Google ရဲ့အပြင် Zigbee ကျိုးမဲ့ဆက်သွယ်ရေးနည်းပညာထွင်တဲ့ Zigbee Alliance ကိုပေါင်းပြီးတော့မှ connected home over ip စီမံကိန်းကိုလုပ်နေကြတာပါ Internet protocol ဆက်သွယ်ရေးစနစ်တစ်ခုရဲ့ပေါ်မှာအခြေခံပြီးတော့ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားဆက်သွယ်နိုင်မဲ့စံတစ်ခုကိုသတ်မှတ်မှာဖြစ်ပါတယ်
Smart ပစ္စည်းတွေအားလုံးကကိုယ့်ရဲ့တစ်ခုတည်းမှာကျိုးမဲ့ internet ဆက်သွယ်ရေးစနစ်ကိုသုံးပြီးတော့တစ်ခုနဲ့တစ်ခုဆက်သွယ်ချိတ်ဆက်နေကြတာပါ။တချို့က wifi နဲ့ဆက်တယ်၊တချို့က bluetooth နဲ့ဆက်တယ်ပြ။အခုနောက်ပိုင်းအဲဒီ3 smart ပစ္စည်းတွေဆိုရင် Zigbee, Domo, Zwift ဆိုတဲ့ကျိုးမဲ့ဆက်သွယ်ရေးစနစ်တွေကိုသုံးပြီးတော့ချိတ်ဆက်ကြတယ်ပြ။ Zigbee နဲ့ Zwift စနစ်တွေကမီးယာသိပ်မလို့တဲ့ပစ္စည်းတွေ bandwidth သိပ်မလို့တဲ့ပစ္စည်းတွေမှာသုံးကြတာပြ။ဥပမာဒီအိမ်လုံခြုံရေးအတွက်တက်တဲ့ security camera တို့မီးဖွင့်ပိတ်လုပ်ပြီးတဲ့ cloud တို့လိုက်ကဖွင့်ပိတ်လုပ်ပြီးတဲ့ cloud တို့လိုမျိုးမှာသုံးကြတာပ
ါလွယ်လွယ်နားလည်အောင်ရှင်းပြရရင်တခြင်းနားထောင်တဲ့ speaker ကို Amazon Echo ဆက်ကဆန်းပြီးတော့မှအတန်တိုးလိုက်ပါဆိုင်လိုက်ပါလို့ခိုင်းနိုင်အောင်လို့သူတို့အချင်းချင်းနားလည်နိုင်မဲ့ဘာသာစကားလိုရယ်လေဒီနည်းပြောရင်တော့ဆော့ဆော့ကပြောတဲ့ကျိုးမဲ့ဆက်သွယ်ရေးစနစ်ပေါ့အခုလောလောဆယ်ပါ smart home ဆက်တွေပေါ်မူတည်ပြီးတော့သူတို့သုံးတဲ့ဆက်သွယ်ရေးစနစ်တွေကလည်းကွဲနေတာအဲ့ဒါကိုစနစ်တစ်မျိုးတည်းဖြစ်အောင်လို့စံတတ်မှတ်ကြမှာဖြစ်ပါတယ
်ဒီမှာတစ်ခုရှင်းအောင်ပြောပြရရှိပါတယ် smart ဆက်ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားချိတ်ဆက်မဲ့ကျိုးမဲ့ဆက်သွယ်ရေးစနစ်ကိုပဲတညီတညွတ်တည်းဖြစ်အောင်လို့စံတတ်မှတ်မှာဖြစ်ပြီးတော့အဲ့ဆက်ထဲမှာပါတဲ့ feature တွေကိုစံတတ်မှတ်မှာမဟုတ်ပါဘူးအဲ့ဒါကြောင့်မလို့ Amazon Echo ဆက်ထဲမှာပါတဲ့ feature တွေက Google ဆက်ထဲမှာပါလာမှာမဟုတ်လို့ပဲ Apple ရဲ့ HomePod ဆက်ထဲမှာလည်း Google Assistant ပါလာမှာမဟုတ်ပါဘူး
အခုလိုမျိုး connected home over ip စနစ်တွေကိုတတ်မှတ်နိုင်နေဆိုလို့ရှိရင် smart ပစ္စည်းတွေထုတ်လုပ်နေကြသူတွေအတွက်တိတ်ကိုအဆင်ပြေသွားမှာအခုဆိုရင်တို့ကတို့ရဲ့ပစ္စည်းကိုဆက်မျိုးစုံနဲ့အန်ကိုက်သုံးနိုင်တဲ့စနစ်တွေကိုစူးစမ်းထွင်းနေရတယ်။ဆန်တတ်မှတ်နိုင်နေဆိုရင်တို့အတွက်တိတ်လွယ်သွားလိမ့်မယ်။နောက်ပစ္စည်းဝယ်တဲ့သူတွေအနေနဲ့လည်းကိုယ့်အိမ်မှာရှိမဲ့ဆက်နဲ့အဆင်ပြေပါမလားဆိုတာမျိုးစဉ်းစားနေကြမလို့တော့ဘူး။ထုတ်တဲ့ကုမ္ပဏီမတူကြတဲ့ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားချိတ်ဆက်တဲ့နေရာမှာလည်းပို့ပြီးတော့လွယ်သွားလိမ့်မယ်လေ။
စံတစ်ခုစနစ်တစ်ခုရဲ့ဖြစ်သွားတဲ့အတွက် smart ပစ္စည်းထွင်ကြတဲ့ကုမ္ပဏီတွေအနေနဲ့ဘယ်စနစ်ကိုရွေးချယ်ကြမလဲဆိုတာတွက်နေစရာမလိုတဲ့အတွက်ပစ္စည်းအစ်စ်စမ်းတွေထွင်တဲ့ဘက်ပို့ပြီးတော့အာရုံစိုက်နိုင်မယ်။နောက် smart home ဤပညာလောကအတွက်ပို့ပြီးတော့လမ်းတွေပွင့်သွားမယ်လို့ကျွမ်းကျင်သူတွေကသုံးသပ်နေကြတယ်နော်ရှင်မောင်။
smartphone ပစ္စည်းတွေတစ်ခုနဲ့တစ်ခုဆက်သွယ်နိုင်ဖို့စနစ်တည်းတတ်မှတ်နိုင်မယ်ဆိုလို့ရှိရင်အကြီးအကျယ်ပြောင်းလဲသွားမယ့်အထဲမှာလုံခြုံရေးပိုင်းလဲပါတဲ့ကုသနိုင်ရဲ့စနစ်အမျိုးမျိုးမဟုတ်တော့တဲ့အတွက်ကြောင့်မလို့ပစ္စည်းထွက်တဲ့လုပ်ငန်းတွေအတွက်လုံခြုံရေးစံကိုလည်းစက်တက်မှတ်မှတ်ထားလိုက်ဖို့လွယ်သွားပြီလေ connected home over ip စနစ်တကအိမ်လုံခြုံရေးပိုင်းပစ္စည်းတွေပေါ်မှာပထမအာရုံစိုက်ပြီးတော့သူတို့တီးထွင်မယ်လို့ဒီကြေညာချက်ထဲမှာတော့ပြောထားရခြင်း
connected home လို့ပြောပြော smart home လို့ပြောပြောအိမ်သုံး smart ပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်ပြီးတော့အပြာနာဆက်သွယ်နိုင်ခိုင်းနိုင်တဲ့အတွက်ကျွန်တော်တို့လိုမျိုးသုံးသူတွေအတွက်တော့လွယ်ကူအဆင်ပြေပါတယ်အချင်းကိုတက်တာရဲ့အဲဒါကြောင့်မလို့လည်းနှစ်ခု2020မှာ smart အိမ်သုံးပစ္စည်းတွေကပို့ပြီးတော့လူသုံးများလိမ့်မယ်လို့ကျွမ်းကျင်သူတွေကခန့်မှန်းထားကြတာပါအ
ဲဒါကြောင့်လည်း smart home ဆက်ဈေးွက်ထဲမှာဒီလောလောဆယ်ထိတ်တန်းနေရာယူထားကြတဲ့ Amazon Echo, Google Home နဲ့Apple HomePod ဆက်တွေအားလုံးချိတ်ဆက်တဲ့စနစ်စတဲ့ခုရဲ့ဖြစ်အောင်ပေါင်းပြီးလုပ်ကြတော့မယ်ဆိုတဲ့သတင်းက2019ခုနှစ်အတွက်ထူးခြားတဲ့နည်းပညာသတင်းကြီးတစ်ခုဖြစ်ခဲ့တာပါ Amazon, Apple, Google နဲ့ Zigbee Alliance ကိုပေါင်းပြီးတော့တည်ထွင်တဲ့စနစ်တွေက Smartphone နည်းပညာပိုင်းမှာလက်ရှိကျုံ့ရတဲ့ကြံစည်တွေကိုဖြည့်ဆည်းနိုင်တယ်လို့လည်းပြောနေကြပါသေးတယ်